1384ခုနှစ်တော်တယ်လာဇန်6ရက်2012ခုနှစ်စက်တင်ဘာလ27ရက်စကိုင်းတောင်ယူအေးမြို့6ပေါ်မြိုင်တိလရှင်စာသင်တိုက်အာဒီကမိကအာရမသမုဌာပိကအေးမြို့ကျောင်းကြီးကိုတည်ထောင်သွားတဲ့ကျောင်းဆရာကြီးဒေါ်ကုံမကြီးနေထိုင်တဲ့ဒရေတော့တဲ့ကျောင်းဆောင်အောင်သူအေးမြို့ဆရာကြီးရဲ့အမျိုးများဆွေမျိုးပါခြင်းများဖြစ်တဲ့ကာရကမတစုတော့အဟောင်းကိုပြန်လေးပြုကျင်ခြင်းနဲ့တိုးချဲ့ကြောင်းဆောင်အဆောက်လုပ်လူတန်းခြင်းအောင်မြင်ပြီးစီးတဲ့အခါမှာစေစေသွန်ချကျောင်းရေစက်ချလူတော်မင်္ဂလာခန္ဓာဆင်းခြင်းပါရေစက်ချလူတော်မင်္ဂလာခန္ဓာအနုမောဒနာတရားသာဥသာလို့လူတန်းလေဆွဲနေရခုဒီမှာနှစ်ခုပါဝင်နေတာပေါ့ဒီအင်းမျိုးကြောင့်ကြီးကိုဘုလားအာရိကမိကအာရမသမုဋ္ဌာတိကလို့အရင်ကြီးကိုစတဲ့တည်ထောင်သွားတယ်ဆရာကြီးဒေါ်ကုမာရီဆိုတာတိလရှင်သာသနာစကိုင်းတောင်မှာအာချီထွားမှုမရှိခင်ကတိရရှင်သာသနာမျိုးစစ်ချပေးပြီးတော့ဆရာကြီးရဲ့မျိုးဆက်တစ်တည်းအနေနဲ့ခလေးဖြစ်တာတိရရှင်တရားကြောင့်တရင်သုံးပြီးတော့သစ္စာဗျာရဲ့ပြည့်ရတိအလုပ်ပฏิပတ်တိအလုပ်တွေလုပ်ပြီးနှစ်ပေါင်းတရားချုံသွားတယ်အဲဒီနှစ်ပေါင်းတရားကြောင့်တည်ထောင်ထားတဲ့တိလရှင်ဆရာကြီးရဲ့သင်္ဒုံနေထိုင်တာဥပတ္တယ။တရားလက်ထက်ကဆိုတော့ဘိက္ခုနုပတ္တယ။ဘိက္ခုနီရဲ့အကြောင်းပဲပေါ့။အဲဒီလိုမြို့သမီးတိလရှင်နေဥဆောင်ပြီးတော့ပရိယတိဘက်ကတိုးတက်အောင်အတိဘက်တိဘက်ကတိုးတက်အောင်ကျင့်ဆောင်စောင့်တည်သွားတာ။သာသနာဘက်ကကြည့်မယ်ဆိုလို့ရှိရင်သူကျောင်းဆရာကြီးရဲ့အထုတ်သွားတဲ့သာသနာတည်တံပြန်ပေါ်မှုကိစ္စကနေ့ထီအောင်ဆက်လက်ရှင်းတန်တည်တံဆက်လက်ရှင်းတန်တည်တံနေဖို့ဟာဆရာကြီးရဲ့သိတာလို့သိတာလို့ဆိုတဲ့တပည့်အဆက်ဆက်တွေပေါ်မှာမူတည်တာပဲဟုတ်ဘယ်လောက်ကြာရမယ်လို့ဆိုတာအစဉ်ဆက်တပည့်တွေကဆရာကြီးရဲ့ခြေရာလဲရာမပြတ်ဆက်လက်ထိမ့်သိမ်းဆောင်ရှောက်သွားနိုင်ကြများကလည်းပါလို့ဒီအမျိုးကြောင့်ကြီးဟာသာသနာရှိနေတဲ့မြာကလပန်တော့ရှီခန့်တည်တတ်နေမယ်လို့မျှော်လင့်လို့ရပေါ့။တော့အရေးကြီးဆုံးကတော့အန္တိမပုဂ္ဂလမဖြစ်ဖို့အရေးကြီးတာပေါ့။ဒီကြောင့်ကြီးတူဟာနောက်ဆုံးပိတ်ခဲ့အဲ့ဒီနောက်မှာဒီကြောင့်ကြီးကပျက်စီးသွားတယ်ဆိုတာမဖြစ်ဖို့ဆရာကြီးချမှတ်သွားတဲ့စင်ရစီကန်းတွေတိုင်းလိုက်တာဆောင်ရွက်ပြီးတော့စင်စမပြတ်ကျင့်သုံးသွားတာကလျာဏဝတ္တလို့ခေါ်တယ်။ကောင်းမြတ်တဲ့ချင်းစင်တစ်ခုစင်စမပြတ်ဆက်လက်လုပ်ခံသွားတယ်။မျိုးဆက်ပေါင်းညီညပင်ကြားပါစေလက်ဆင့်ကမ်းပြီးတော့လုပ်သွားမယ်။နောက်ဆုံးမှာဒီစီကန်းကိုမလုပ်တော့တဲ့ပုဂ္ဂိုလ်ဟာအန္တိမပုဂ္ဂလဖြစ်တာနောက်ဆုံးပိတ်ပုဂ္ဂိုလ်လို့ခေါ်တယ်မဂ္ဂရေဝမင်းကြီးဆရာအောင်မဂ္ဂရေဝမင်းကြီးတည်ထောင်ခဲ့တဲ့ကလျာဏဝတ္တဆိုရင်ကောင်းမြတ်တဲ့ခြင်းစဉ်တစ်ခုပါလဲလို့ဆိုရင်ခေါင်းပေါ်မှာသဘင်ဖြူလေးတစ်ချောင်းတွေ့ရင်ထီးနှံကိုစွန့်ပြီးတော့ယသိယဟန်ဝေရဒီအစဉ်လာဟာသူသားစဉ်ကြီးစက်လိုက်နာကျင့်သုံးတဲ့အရာတစ်ခုဖြစ်တယ်။ဟောနောက်ဆုံးနေပြီးမင်းကြီးကသူ့ရဲ့တကြော့ပြန်လာတဲ့ဘဝအမိမင်းတောင်မှဒီလိုသူကျင့်ဝတ်ကိုဆက်လက်ပြီးတော့ရှင်းတော့နေတယ်။အဲဒီမှာမြတ်စွာဘုရားကတတိပေးထားရတဲ့အထင်ပဲ။ဒီဖြစ်ချက်ကိုဟောပြောပြီးတော့ အာနိမပုရိသတွေမဖြစ်ကြသေးနဲ့လို့မြတ်စွာဘုရားကအာနိမပုရိသစာဒီစည်းကမ်းချက်ကိုဖြတ်လိုက်လို့ရှင်ဒါနောက်ဆုံးပဲပေါ့နော်အဲ့ဒီထုံတန်းစင်လောင်မဖြစ်ဘဲနဲ့လိုက်လာကျင့်သုံးနေတဲ့မြတ်ကလပါတော်သာသနာမှာတည်တတ်နေပါဘုရားဆရာကြီးတော်ကုံမာရီဆိုတာသီလရှင်သိက္ခာနဲ့အလွန်ပြည့်စုံရုံမြတ်မကစာပေကျမ်းကလည်းတတ်ကြွနေနိဗ္ဗာန်ပဝေသနီဆိုရက်ကပ္ပဌံကျမ်းတစ်ချက်ဘုရားဘာသာတွေတန်မိုးထားတဲ့နိဗ္ဗာန်ရောက်ချောင်းနိဗ္ဗာန်လို့ရောက်စေနိုင်တဲ့နိဗ္ဗာန်ဝေလံကပ္ပဌံကျမ်းသဘောမျိုးရေးသားခဲ့တာရှိတယ်ပေါ့ခဏလေးရောက်ပြန်လေးရိုက်မိထားလို့ဖတ်ရှုလေ့လာနိုင်ရတယ်ဆိုတော့ဒီလက်ရှင်တွေကမြို့သမီးတွေကရှင်းနိုင်တဲ့ပုံစံတွေရှိကောင်းရှင်းပြန်ရှင်းညာတော့လဲရှိကောင်းရှင်းနိုင်တော့လဲပဲရေးပြစ်သွားတဲ့ဒီလက်ရှင်ကတော့တိတ်မများဘူးလို့ပြောအောင်အဘိဓမ္မာကျမ်းနဲ့ပတ်သက်ပြီးတော့ဒီရှေ့ပိုင်းကြားကြမန္လိခေနောက်ပိုင်းလောက်မန္လိခေထဲမှာပေါ့တော်ဧတာရီဆိုတာပြိမာကျန်တိကျန်ကိုရှင်းတာပြုစုသွားရှင်အဲ့ဒါလို့ဒီနေ့ရှင်ဆရာကြီးတွေကလည်းမိမိတို့မျိုးဆက်သစ်တွေအတွက်ပညာပေးနိုင်တဲ့စာပေများကိုပြုစုသွားတာအလွယ်တကူဖတ်ရှုလေးလံနိုင်အောင်လမ်းခင်းပြပေးသွားတဲ့သဘောဒီဘုရားမြတ်စွာရဲ့တရားတော်တွေသာဝရရှင်တန်နေမှုဆိုတာအမှန်တမ်းအရေးကြီးတယ်။စာအုပ်ရှိုံနဲ့မပြီးဘူး။ဒီတရားတော်တွေဟာသင်ကြားနေမှသင်ကြားပြီးတော့လက်ဆင့်ကမ်းမှရ။စာအုပ်ကိုလက်ဆင့်ကမ်းသွားလို့ကတော့သာသနာပြောက်သွားမှာ။စာအုပ်တင်လက်ဆင့်ကမ်းလို့ကတော့နောက်ကြတော့မဖတ်တတ်တဲ့စာအုပ်တွေအတိတ်ပဲမဖော်နိုင်တဲ့စာအုပ်တွေဖြစ်သွားနိုင်တယ်ပေါ့။ဒါကြောင့်မို့သင်ကြားပို့ချခြင်းဖြင့်လက်ဆင့်ကမ်းအခုလိုဒီလားရှင်ဆရာတွေဘက်ကစင်စက်မပြတ်သင်ကြားပို့ချနေတယ်ဒီလားရှင်စာသင်တိုက်တွေရှိနေတဲ့နေရာကလည်းပါလို့အမျိုးသမီးတွေရဲ့ဘုရားရဲ့အမျိုးသမီးတွေရဲ့တန်တန်မှာဘုရားရဲ့တရားတော်ကြီးဟာရှင်သန်နေမှာဖြစ်တယ်ဟုတ်စာမသင်ကြားတော့ဘူးဆိုတဲ့အချိန်မှာရှင်သန်မှုကမရှိနိုင်တော့ဘူးဟုတ်ရှင်သန်ဒါကြောင့်သင်ကြမှုဟာတိတ်အရေးပါတယ်လို့ပြောတာတရားဓမ္မအားထုတ်တာတော့ပုဂ္ဂိုလ်တစ်ဦးတယောက်စီအတွက်လုံးသိလုံးထိုက်တဲ့ကိစ္စဖြစ်တော့သာသနာတော်ပြန်ပွားပြီးတော့စင်စက်မပြတ်ဖြစ်နေဖို့ကြတော့ဒီသင်ကြမှုဟာပိုအရေးပါတယ်ဒါကြောင့်မို့လို့ပရိယတိယဝသာသနာတမူလံဘုရားသာသနာတော်အရှိခတ်မှုအကြောင်းရင်းဆိုတာတော့သင်ကြားမှုဟာအဓိကပဲလို့ပြောတာနော်။သင်ကြားလာပြီဆိုရင်သင်ကြားတဲ့အထက်ကကျင့်သုံးနည်းတွေရလာလက်တွေ့ကျင့်သုံးလာပါမယ်။မသင်ကြားလို့ရှိရင်ကျင့်သုံးနည်းကမှန်ကန်မှုခက်တယ်။ကိုယ့်အထင်ကိုယ့်အမြင်ကိုယ့်အတွေ့ကိုယ့်အကြုံလေးနဲ့ဒီကျင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်မှတ်သွားစရာအများရှိ။မှားနိုင်တယ်။ဘာကြောင့်မို့ကိုယ့်အတွေ့တွေနဲ့လောက်တာတွေဟာမှန်ကန်မှုလမ်းကြောင်းပေါ်ရောက်ဖို့ခဲဒါကိုတိမှတ်ပေးတဲ့မြတ်စွာဘုရားရဲ့စကားတော်လေးသတ်မှတ်ထားတဲ့စီရင်စီကံလေးသုတ်တန္တဆိုတာမြင့်မယ်ကျင့်တဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီမြင့်တဲ့ဘဝအဲ့ဒီတိုင်ကျင့်ကြံပြုခေါ်တာရှင်းရကတစ်တုံးကြီးတွေခွဲတဲ့အခါကျတော့လွှာကြီးတွေနဲ့ခွဲကြခုခေတ်လိုဆက်လွှာမဟုတ်ဘူးပေါ့နော်ပြင်းကြီးတွေတူပြီးမြင်မှုကြပါလေတတုံးတတုံးကလာခံပြီးတတုံးကြီးကိုရှင်းလိုက်ထားခွဲမဲ့တတုံးကြီးပေါ်မှာဘာလို့ရတော့ဆိုမြင်းပြည့်ရကျိုးနဲ့တစင်းချင်းလို့ခေါ်တယ်မြင်းကြီးပြည့်ရအဲ့ဒီမြင်းချောင်းအတိုင်းလွှာသမားဆွဲရဒါမှဖြောင်းအဲ့ဒါလိုပဲမြတ်စွာဘုရားဟောတဲ့တရားတော်ကကျင့်ကြံကြောကိုအထောက်ကိုရအတွက်မြင့်ပြထားတာလည်းအလားတူတယ်။အဲ့ဒီငင်းချောင်းအတန်းရှောင်းမှမှန်ကန်တဲ့လမ်းကိုရောက်။ဒါလို့ဆိုရင်လမ်းချော်သွားဖြစ်နေမယ်။ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားတွေဟာ ဒီနေ့မြန်မာနိုင်ငံမှာအပြည့်အဝရှိနေတယ်လို့ပြောတင်ကြပို့ချနေတဲ့ပုဂ္ဂိုလ်တွေလည်းရှိနေကြဆင်းသက်မပြတ်တင်းနေကြတဲ့အတွက်ကြောင့်သုတ်တံဝီနည်းဝိဓမစွာလို့ပြိတ္တကသုံးပုံလုံးဟာရှင်းတန်းနေသေးတယ်လို့ဒီလိုပြောမှာရှင်းတန်းနေရဲဆိုတာတော့မှပဲအာချိနဲ့မှုစွာလေးတွေရှိတာဘာလဲလို့ဆိုဒီသစ္စာဗျာဟောထားတဲ့တရားကိုလက်တွေ့အသုံးမချနိုင်တာအာချိနဲ့မှုလို့ပြောတယ်နောက်တင်လဲပါဒပြန်လဲဘယ်လိုလဲဆိုတာကိုတိတိကျကျနားမလဲခုခေတ်လို့ဆိုတော့ apply လုပ်တဲ့ခေါ်တော့နော်လက်တွေ့ကျင့်သုံးမှုအတွက်သုံးချမှာဒီပရိယတိကိစ္စအအောင်မြင်တယ်လို့ပြောပြီးတော့တည်တယ်မလို့ဟူထားတယ်ဆိုလို့ရှိရင်လည်းကြီးကြီးဝါဝါအကျိုးတစ်ခုရမှာမဟုတ်ဘူး။ဒါကြောင့်စပ်ပင်နေဆိုတဲ့နေရာမှာဆင့်နေနဲ့သွားလို့ပရမဘဝတုတ္တသင်ညာကအများကြီးသင်ယူကြ။ပြီးတဲ့အခါမှာမှတ်သားထားဖို့ဓာတ်တော်စိတ်ထဲနှလုံးထဲမှာဆောင်ထားရဆောင်ထားပြီးရဲ့ကိုတက်နိုင်တဲ့အတိုင်းအတာတစ်ခုအတွက်ဆောင်ထားဝဆတာပရိချိတာနှုတ်နဲ့ရွတ်ဆိုချာမနတာလူပိခိတာစိတ်ထဲကနေပြီးတော့လဲစဉ်စဲမပြတ်အာယုံပြုထားဒိဋ္ဌိယသုတ်ပတိဝိဒာဘလို့သုံးချရဲဆိုတာအလေးနဲ့ထိုးသွင်းသိရဲ့အစဉ်ထလားရှားအောင်ဒီလိုအစဉ်စဲသွားမှဘောဓုတ္တဆိုတာရှိတယ်ဒေါတတိပြောရမယ်ဆိုရင်သင်ပြီးရင်မှတ်ပြီးလို့ရှင်အတိတ်ပဲစဉ်းစားစဉ်းစားပြီးလို့ရှင်လက်တွေ့ချက်တော့ဒါမှသစ္စာဘုရားတရားနဲ့ပတ်သက်ပြီးပြည့်ပြည့်စုံနေလို့ဒီလိုပြောရအောင်เนาะအဲ့တော့အဲ့လိုဓမ္မပြပါဒီလိုစာသင်္ဍကြီးတွေဒီလရှေဘက်ကစာသင်္ဍကြီးတွေသံဃာတွေဘက်ကစာသင်္ဍကြီးတွေဒီလိုရှိနေသည့်အတွက်ကြောင့်သစ္စာဘုရားရဲ့သာသနာတော်ဟာဓမ္မပြမှာရှင်းတန်းနေတခြားနိုင်ငံတွေနဲ့ရှင်းလိုက်ဒီနိုင်ငံအဆင့်ပရိယတိပညာမမီဘူးလို့ပြောလို့ရတကယ်လည်းပြောနိုင်တယ်နေတာရှိတုတ်တယ်ဘက်ကဖြစ်ဖြစ်ဝီနီဘက်ကဖြစ်ဖြစ်ဒီမှာဘက်ကဖြစ်ဖြစ်မြန်မာပြည်မှာဒီပိဋကတ်တွေဟာလူတွေရဲ့အသိဉာဏ်ထဲမှာရောက်ရှိပြီးနေချာဒါကြောင့်ဒီရထားတဲ့အချိန်လေးကောင်းကြီးတစ်ခုဆက်လက်ထိန်းသိမ်းထားဖို့ဆိုတာဒါကကိုကအန္တိပါပုရိတာမဖြစ်ကုန်တော့ဘူး။ဒီကြောင့်လည်းပြောလို့ရှိရင်လည်းအန္တိပါပုရိတာမဖြစ်ဘူး။နောက်မျိုးဆက်တိလာရှင်ဆရာကြီးတွေကတတိချက်ထား။ဆရာကြီးချမှတ်သွားတဲ့စီရင်စည်းကမ်းတွေအတိုင်းလိုက်လာလို့ဘုရားမြတ်စွာဟောကြားတဲ့ပရိယတ်တရားတွေကိုသင်ကြားပို့ချလို့ဆင်ဆက်မပြတ်စာပေဘက်ကလည်းအားနည်းမသွားရအောင်အကျင့်တိလာဘက်ကလည်းအားနဲ့မသွားရအောင်ဒီနှစ်ခုဆွမ်းဆောင်ကြရမှာလေအဲ့လိုဆွမ်းဆောင်နိုင်ဖို့အတွက်တရားဓမ္မတွေရဲ့အပေကူညီမှုဆိုတာဒီတရားဓမ္မတွေကလည်းစာပေအတွက်ကဒုနဲ့မသက်ဆိုင်ဘူးလို့ဒီလိုမအောင်မရမိမိတို့ကိုယ်တိုင်လည်းတတ်ဆွမ်းမြတ်တစ်ဖက်တစ်လမ်းကဘုရားရဲ့တရားတော်တွေကိုသင်ယူခြင်းမှတ်သားခြင်းမိလာခြင်းကျင့်သုံးခြင်းဆိုတာတရားလက်ကရှိတာတချို့ဆိုရင်ဘုန်းကြီးတွေတဲ့တောင်မှပဲထမြက်တဲ့တရားလေးရှိတယ်။ရဟန်းတော်တွေကအတိတ်ပဲမဖော်နိုင်ဘူးမဖော်နိုင်တဲ့အတိတ်တွေကိုအဲ့ဒီတရားကဖော်ပေးတယ်ဆိုတာစိတ်တသူကျယ်ဆိုတာသူ့ရဲ့မှတ်တမ်းကြီးရှိတာစိတ်တခံလို့ဆိုတရားနဲ့ပတ်သက်ပြီးထမြက်တဲ့အသိဉာဏ်ရှိတယ်ကျင့်ကြုတ်ပြောမယ်ဆိုရင်တန်ယောစနဆိုတဲ့စကလုံးနဲ့တန်ယောစနိယဆိုတဲ့စကလုံးနှစ်ခုဟာအဓိပ္ပာယ်တူသလားစကလုံးချင်းတော့ကွဲပြားတယ်အဓိပ္ပာယ်တူသလားထူခြားသလားဆိုတာဉာဏ်နဲ့ဆွေးနွေးပြီးတော့မဆုံးဖြတ်နိုင်ဘူးချို့ကတူတယ်တချို့ကမတူဘူးနဲ့ကျွန်တော်ပြောတယ်အဲ့ဒါကိုစိတ်ဓာတ်သူကျေကဆုံးဖြတ်ပြီးတယ်တန်ယောစနနဲ့တန်ယောစနိယစကလုံးချင်းလည်းမတူဘူးအနဲ့အဓိပ္ပာယ်ချင်းလည်းကွာပါတယ်လို့ရှင်းပြတာပေါ့နော်။အော်အဲ့လိုဘုရားတရားတော်နဲ့ပတ်သက်ပြီးတော့ထက်ထက်မြက်မြက်လူတွေဘက်ကလည်းလုံးလို့ရတာ။တင်ရတာမရှိဘူး။ ဘာပဲဖြစ်ဖြစ်မြတ်စွာဘုရားတရားတော်ကြီးပြောက်ပြစ်မသွားဝိုင်းဝန်းထိန်ထိန်ဆောက်ရှောက်တာမှန်ကန်တဲ့လမ်းကြောင်းတစ်ခုပဲအထူးသဖြင့်သာသနာကြီးတွေကိုအားပေးပြီးတော့စာပေပို့ချတဲ့နေကြတဲ့ပုဂ္ဂိုလ်တွေကိုမေ့မထားဘူးဒါအရေးကြီးဆုံးတယ်သာသနာတော်ရှင်သန်နေတာသာသနာတိုင်းတွေကြောင့်စာပေပို့ချနေတဲ့ပုဂ္ဂိုလ်တွေရှိနေလို့ဖြစ်တယ်ဆိုတာသတိထားဖို့လိုအပ်တာပေါ့နော်အဲ့တော့အခုလို့အခုဒီအင်းညွတ်ကြောင့်တရားရှင်သာသနာတိုင်းဆရာကြီးတော်ကမာကြီးနေခဲ့တဲ့ကျောင်းကြီးဦးမင်းနေပြီနှစ်တရာကျော်နေနေရှိရပေါ့နော်အဲ့ဒီဦးမင်းပြီးတော့ပျက်စီးတော့မဲ့ကျောင်းကြီးကိုမပျက်စီးရအောင်ထပ်မံပြီးသစ်လွင်လှပအောင်ပြင်ဆင်ဆောင်လုပ်တယ်ဆိုတော့ကုသိုလ်ပြောမယ်ဆိုလို့ရှိရင်ဆရာကြီးကကိုလေးစားတာနဲ့တစ်ဖက်ကအကြောင်းပါဆွေမျိုးမို့ဒီတို့လုံးရမဲ့ဝတရားရှိတယ်လို့ဝတရားဘက်ကနေပြီးတော့ဖြစ်နေဝတရားဖြစ်တယ်တို့အနေနဲ့အမိတာအမွေကိုဆက်ခဏမဟုတ်ဘဲနဲ့ဆရာကြီးတော်ကမာကြီးနေထိုင်သွားတဲ့ကျောင်းကြီးမှာခုခါသီလရှင်ဆရာလေးစာပေပို့ချပြီးတော့ဆရာကြီးရဲ့မျိုးဆက်တဲ့ဒီမှာရှိနေဆရာကြီးရဲ့သာသနာကိုဆက်လက်ထိန်းသိမ်းနိုင်ကြပါစေဆိုတဲ့ကြည်ဝဲချက်မျိုးနဲ့ပြင်ဆင်ပေးတာဆိုရင်အလုံးမောမြတ်တယ်ပေါ့နော်ဒီဖက်ကအလုံးမောမြတ်တော့လိုအပ်လို့အသိဆောင်လို့လူတာဆိုတာလေမြတ်စွာဘုရားကတခြားအလူတွေနဲ့နှိုင်းရှင်ပြီးတော့ပြောတယ်ဆွမ်းလူတာရှိတယ်သင်္ကန်းလူတာရှိတယ်ဆိုလိုတာတော့ဟိုပစ္စည်းလေးပါဆိုတာတော့ဘယ်သူမှပဲဖြစ်ပစ္စည်းလေးပါပစ္စည်းဆိုတာအသက်ရှိဖို့အတွက်ထောက်ကူတယ်လို့ပြောတယ်။လူလဲပစ္စည်းလေးပါပါပဲ။သတုပိစာဆိုဘုန်းကြီးကြီးမှတ်နေတယ်။လူလဲပစ္စည်းလေးပါ၊သီလရှင်လဲပစ္စည်းလေးပါ၊ဘုန်းကြီးလဲပစ္စည်းလေးပါ။ရတဲ့နီလန်းချင်းသာမတူတာ။ပစ္စည်းပစ္စယဆိုဒီမှာဘဝတစ်ခုရလာပြီးတဲ့နောက်အသက်ရှိဖို့အတွက်ထောက်ကူတယ်လို့ဒီလိုပြောတာ။နော်။ထောက်ကူဖြစ်တဲ့ဟာ။အဲ့တော့အထောက်ကူဆိုတာပြောရမယ်ဆိုလို့ရှိရင်လူ့ဘဝရလာရင်စားစရာရှိဖို့လိုတယ်ဝတ်စရာရှိဖို့လိုတယ်နေစရာရှိဖို့လိုတယ်မကြမ်းမမာဘူးဆိုရင်ဆေးဝါးလိုတယ်ဒီလေးခုပဲပေါ့လားဘယ်သူပဲဖြစ်ဖြစ်လူတွေလည်းဒါပဲလေနေ့စဉ်လုပ်ငန်းတွေအလုပ်တွေလုပ်ပြီးတော့ရှားနေကြတာဆိုတာဒီအတွက်အထောက်အကူဖြစ်ဖို့ရှားကြစားစရာရဖို့ဝတ်စရာရဖို့နေစရာတွေရဖို့မကြမ်းမမာရဲ့ဆေးဝါးဟုတ်ဒါမှအသက်ရှင်ကျန်တဲ့ဟာတွေကတော့ဘဝမှာတက်တက်တာတာနေနိုင်ဖို့တချို့ဟာတွေကျတော့ကြွားဖို့ဝါဖို့ဆိုတဲ့ဟာတွေနဲ့လုံနေချတာနော်တကယ်တော့ဘဝလိုအပ်ချက်ဆိုတာကတော့စားစရာဝတ်စရာနေစရာမကြမ်းမမာရဲ့ဆေးဝါးဒါဆိုရင်အသက်ရှင်ဖို့အတွက်လုံလောက်နေပြီအဲ့ဒီလုံလောက်တဲ့အပြင်မှာမတင်းတိမ်နိုင်လို့ရှားကြတာကတော့တချို့ကိစ္စတွေကတော့နော်လူမှာခုံရှိဖို့ဆိုတာဒီပါလာပေါ့နော်ခုံရှိဖို့ပြိုင်ဆိုင်ဖို့တစ်ဖက်သားနဲ့အောက်တန်းမကြဖို့ဆိုရင်နေပါစာရီပေါ့ဂျုံဆက်စွာကိုယ်အိမ်ဘေးရတူပါကားရှင်ရှိချင်တယ်လီဗီရှင်းရှင်းရှိချင်ဒါတွေကဒီဒီဟာတွေချောင်းမလို့ပိုးရှာကြလို့ရနော်တကယ်ကတော့စားစရာဝတ်စရာနေစရာပြည့်ပြည့်စုံပြီးဆေးဝါးရှိပြီးဆိုတဲ့အခါတကယ်ကတော့ဟုတ်အကျိုးရှိဆုံးအလုပ်ကိုလုပ်တော့မယ်ဆိုလို့ရှိရင်ကုသိုလ်များများလုပ်ဖို့လိုပေါ့နော်ဘာလို့လဲဆိုဒီဘဝရလာတာတည်းဟာကုသိုလ်ကံနဲ့မကင်းဘူးပြောကောင်းပြောလိမ့်မယ်ကိုယ့်ဘက်ကိုကြိုးစားရှာလို့ရတာပါလို့ရှာတိုင်းရမလားလို့မေးချီပေါ့နော်ရှာကြတာကြီးပဲလေကောင်းရှာတိုင်းရနိုင်မလားဆိုညဘူးလေဒါမရဘူးဆိုတဲ့ကနောက်ွယ်ကကံရှိနေတယ်ဆိုတာရှိတယ်အဲ့ဒီချို့ကြအစင်ပြေနေချို့ကြအစင်မပြေဘူးအစင်မပြေဘူးဆိုတော့ဘသူကလောက်ပြေအစင်ပြေတယ်ဆိုတော့ရောဘသူကနေစွန့်ဆောင်နေတာလဲနောက်ဆုံးကြတော့ကံပဲပဲနော်ကိုလုတ်ခဲ့တဲ့ကံတရားတွေဟာ background ရှိနေတယ်ဆိုတာမနမထင်ရှားတယ်လေအဲဘာသာကြားတွေကတော့ပြောပြောဘုရားသခင်ဘုရားသခင်ကပေးတာနော်ကျေးဇူးတင်ရမှာကိုလုတ်ခဲ့တဲ့ကိုကံပဲတလွဲသွားကျေးဇူးတင်တာပေါ့ ဟောလည်းသိတော်သိတော်မို့ကောင်းကင်ဘုံကနတ်ကလည်းသူကုသိုလ်ခံတဲ့ပြမာရီဆိုတာလူတွေကသာဝရဘုရားလို့ခေါ်နေတာကောင်းကင်ကပြမာကြီးတွေကိုခေါ်နေတာပဲဒါအခုမှခေါ်တာမဟုတ်ရှိတော့တယ်ဒီလိုယူဆလာခဲ့ကြတဲ့အယူဆကြီးအယူဆဟောင်းကြီးပေါ့နော်တကယ်တော့လည်းသူကလည်းသူ့ဟာသူသူကလည်းသူပဲသူလည်းတည်ရမှာပဲအဲ့ဒီလိုဟာတကယ်တော့လူတွေရဲ့ချီးပွားမှုဆွေယုံမှုဆိုကိုယ့်ရဲ့တဏ္ဍာမှာပဲရှိတယ်အတွင်းအားမှာအတွင်းမှာပဲရှိအပြင်းဆိုတာအထောက်ကူတော့ပဲဖြစ်တယ်နော်အကူအညီတော့အပြင်းအားရတာပေါ့အတွင်းအားကောင်းနေလို့ရှိရင်အပြင်းရဲ့အန္တရာယ်တွေကိုတွန်းလှန်နိုင်အပြင်းတန်းကိုခတ်နိုင်တယ်ဆိုတော့ကျမကြီးကောင်းနေတဲ့ပုဂ္ဂိုလ်ကပူရာလည်းခံနိုင်တယ်အေးရာလည်းခံနိုင်တယ်မကျမ်းပါဘူးဆိုရင်ပူရာလည်းမခံနိုင်ဘူးအေးရာလည်းခံနိုင်ဒါအတွင်းအားညံ့တော်ပြီဆိုလို့ရှိရင်ခံနိုင်တာပေါ့အဲ့တော့အတွင်းအားဘလို့အရေးကြီးတယ်ဆိုတာစဉ်းစားကြည့်အပြင်ကလည်းအရေးမကြီးဘူးတော့မဟုတ်အပြင်ပိုင်းကတော့ဒါအကူအညီလို့ပြောအဓိကဒါကြောင့်မြတ်စွာဘုရားရဲ့အဆုံးမ Mind Center Teaching ကိုလူအသီးသီးရဲ့စိတ်ကိုဗဟုပြုပြီးတော့ဆုံးမတယ်နော်လူတွေရဲ့တဏ္ဍာမှာជីវတုတက်ခုစွမ်းအားတွေကဘယ်မှာရှိလဲစိတ်မှာပဲရှိတယ်ဆိုရုပ်ပြပြသွားတာလည်းဘယ်မှာရှိတာတော့စိတ်မှာပဲဖြစ်တာဒါကြောင့်မြတ်စွာဘုရားစိတ်ကိုထိခတ်ထားဖို့လေ mind center teach တခြားဘာသာတွေကြတော့သူစိတ်ကဘယ်လိုနေလဲသာဝရဘုရားပေါ်မှာလေးစားတယ်ကြီးညိုတယ်ဆိုသူတို့ကြတော့ God center religion လို့ခေါ်တယ် God ဆိုတဲ့သာဝရဘုရားပေါ်မှာအရာရာမှာဘုရားသခင်ရဲ့အဆုံးဖြစ်တယ်သူတို့အဲ့တော့သူတို့ဟာအပြင်းပဲလေအတွင်းမှာမဟုတ်ဘူးအတွင်းနဲ့အပြည့်ဆိုတော့သူကပိုရေးပါတော့ဆိုအတွင်းကပိုရေးပါတာဆိုအမြဲတမ်းထင်ရှားနေပေါ့ပြင်းဆိုတာအထောက်ကူရတာဖြစ်တာလေအတွင်းကပိုအရေးကြီးတာပေါ့ဘုရားရဲ့တရားတော်တွေထဲမှာကြည့်လေးလာကြည့်မယ်ဆိုရင်အတွင်းအကြောင်းနဲ့အပြင်းအကြောင်းနှစ်ခုဟာဆက်ဆက်ပြီးတော့ပေါင်းဆက်ထားသမာဓိတိဆိုရင်မှန်ကန်တဲ့အမြင်တစ်ခုရဖို့အတွက်အပြင်းဘက်ကအကြောင်းတစ်ခုအတွင်းဘက်ကအကြောင်းတစ်ခုအဲ့ဒီမှာအဓိကကြတာအတွင်းအကြောင်းပရတောခေါ်တာတဲ့တစ်ဖက်ကဟောပြောတဲ့အတွေးခေါ်အကြောင်းအရာအဲ့ဒါကအပြင်ကယောနိသောမနတိကာရမှန်မှန်ကန်ကန်စဉ်းစားတတ်တာကိုယ့်ရဲ့အတွင်းပဲတော့အဲ့ဒီမှာယောနိသောမနတိကာရနေရာမှာအာယောနိသောမနတိကာရမှန်မှန်ကန်ကန်မစဉ်းစားနိုင်ဘူးဆိုရင်မိစ္ဆာဒိဋ္ဌိဖြစ်တယ်မမကံကံစဉ်းစားနိုင်ပြီဆိုရင်တမာဒိဋ္ဌိဖြစ်တယ်ဆိုတော့အတွင်းအကြောင်းကပို့ပြီးတော့ဆုံးဖြတ်ကြရပါတော့နော်ဆုံးဖြတ်ဖြစ်တော့ဒါကြောင့်ကိုယ့်ရဲ့အတွင်းအကြောင်းကောင်းအောင်လုပ်ဖို့အရေးကြီးတာပေါ့အဲအခုဒီဆောင်ဆရာကြီးဆရာကြီးတော်ကမာကြီးနေထိုင်တဲ့တုံးသွားတဲ့ဒီကျောင်းဆောင်ကြီးကိုပြန်ပြီးပြုပြင်တယ်ဆရာကြီးရဲ့ဂုဏ်ကိုပူဇော်တယ်လက်ရှိတရင်တော့နေကြတဲ့တိရရှင်ဆရာကြီးတွေချမ်းသာတာတရင်တော့နိုင်ဖို့ဆိုတဲ့မေတ္တာတွေထားတယ်။ဒါကအဓိကပဲနော်။ဒါကအဓိက။ဒီပြဟာတွေတလောက်ကြီးရွယ်ချက်မထားရအောင်။အကျိုးဆိုတာသူကသူဒါလို့ရင်ဒါရတယ်။တဲ့ပင်ဆိုင်တဲ့သိပြီးမှပဲဒါ။ဒီကောင်းမှုလို့ရင်ဒီအကျိုးရတာတော့ကိုမျောသည်ဖြစ်စီမမျောသည်ဖြစ်စီဖြစ်လာတာပဲဒါ။အဲ့တော့ကိုယ့်ရဲ့ရွယ်ချက်ထားမှာတော့အဲ့ဒီလိုရွယ်ချက်ထားဆရာကြီးရဲ့ဂုဏ်ကျေးဇူးတွေကိုပူဇော်တယ်။နော်။ဟောင်းလိုက်နေတဲ့ကျောင်းဆောင်ကြီးကိုအတိတ်ထံမှပြုပြင်ပေးခြင်းဖြင့်နောက်ထပ်အနှစ်တရာထပ်ပြီးတော့ဒီကျောင်းကြီးဟာတည်လွင်ပြီးထင်ရှားနေတည်ထက်နေမယ်။ဒီကျောင်းကြီးပေါ်မှာဆရာကြီးချမှတ်ထားတဲ့စီမင်းစည်းကမ်းတိုင်းနေတဲ့တိရရှင်ဆရာဆက်ဆော့ဘုရားဟောတော်မူတဲ့ဒုက္ကပတ်တည်။သင်ယူချက်မှတ်လို့ကိုယ်တိုင်ရှင်းသုံးနေကြတယ်။ဟော။ဒါတွေကိုပူဇော်ပါတယ်ဆိုရင်ဤပဲခြင်းနဲ့ဒီကြောင်းကိုပြင်ရအဲ့လိုပြင်လို့ရှင်ပို့ပြီးတော့မွန်မြတ်တယ်လို့ခေါ်တာเนาะသာသနာမှာပထမဆုံးကျောင်းစဆောက်တဲ့လူကသာသနာ့တတိအဲ့ဒီကဘုရားဘာသာဟုတ်ချင်မှာပေါ့ကျောင်းပေါင်း60တဏီကိုဆောက်ပြီးသူကသရာရှိလို့ဆောက်တဲ့သဘောသရာရှိလို့ဆောက်ကျောင်းပေါင်းအလုံး60တဏီတွေနဲ့ပနဲ့ရိုက်ပြီးဆောက်တယ်ပေါ့เนาะတဏှိတဲ့နဲ့ကျောင်းပေါင်းအလုံး60တပြိုင်နဲ့ဆောက်တယ်။ကျောင်းကြီးပြီးတဲ့အခါကျတော့မြတ်စွာဘုရားကိုရှောက်တဲ့စကားလေးမှပါပါတော့ဆို။ပုံ ญัตถิเกณฑ์ตักขัตถิเกณฑ์การาปิฏะอิมิตัตถิหุยะระมยาปุญญัตถิเกณฑ์ตักขัตถิเกณฑ์การาปิฏะဒီเจ้าလုံးအလုံး60ကိုတဲ့ကုသိုလ်ရခြင်းလို့နတ်ပြည်ရောက်ခြင်းလို့ဆောက်ထားပါတယ်။ဒါသူရည်ရွယ်ချက်ပါဆိုပေါ်ပြနေတာเนาะကုသိုလ်ရခြင်းလည်းနတ်ပြည်ရောက်ခြင်းဒါကြောင့်ကိုဆောက်တယ်။ဘာဆက်လို့ရမလဲ။ဒါဆိုရင်သရုတိတသံဃာကိုလှူလိုက်ပါလို့ဒီလိုပဲညွန်။ဟောနောက်ကြတော့ဘုရားဘာသာဆက်ဆက်သတ္တဝံဖြစ်သွားတယ်အနာရဝိန်တတိကြီးလေ။နာရီတည်းနဲ့ရာဇကျိုးသတိဆိုသမီးယောက်ခတော်တော်ပေါင်းလဲနမလဲနော်အဲ့တော့ပြုထားတဲ့တတိဘောတုဇေရောင်เจ้าကြီးဆောက်တဲ့အခါကျတော့ဖះချောက်တယ်ဇေရောင်เจ้าကြီးကိုသူဆောက်လို့ပြီးပါပြီလို့ပဲဆောက်တယ်ပုံညာထိကိနာသက်ကထိကိနာဆိုစကားမပါတော့ဆင့်မြင့်သွားတာကိုပြောပြတာနော်ကုသိုလ်လူချင်းလို့ဆောက်တာမဟုတ်ဘူးနတ်ပြည်ရောက်ချင်းလို့ဆောက်တာမဟုတ်ဘူးဘုရားမရှိတဲ့တန်ခါးရေချမ်းမြသာသာသတင်းသုံးကြပါစေ။တန်ခါးရေရဲ့အကျိုးမေတ္တာစေတနာနဲ့ဆောက်တယ်ဆိုတဲ့အတိတ်ပဲဟောပြတာနော်။သူ့အတွက်ဘာမှမပါဘူး။ဟောခုနကတတိကြီးကတော့ပုံညတိကေနတက်ကတိကေကုသိုလ်လိုချင်တော့လေ။ကုသိုလ်လိုချင်တယ်ဆိုရင်ဒီကုသိုလ်ရဲ့အကျိုးသူခံစားမယ်ပေါ့။တက်ကတိကေနဒီကုသိုလ်ကြောင့်ဖြစ်ပေါ်လာမယ်။ကောင်းရဲ့သူကြီးဘုံကိုရောက်ချင်အဲ့ဒါကြည့်သူလုံးပါတယ်ဗောဟောနောက်ဘဝမှာဗိမာန်ကြီးပေါက်ဖို့အတွက်လုံးတယ်ဆိုတဲ့အချိန်ကိုလုံးသွားအဲ့ဒါကြတော့ခိမ့်တဲ့တိတ်အယောင်းဝယ်သောမျိုးခက်ဆန်တာဖြစ်သွားတယ်တစ်ဖက်ကကုသိုလ်တစ်ဖက်ကလောဘနော်အဲ့ဒါမျိုးအဲ့တော့ရာဇဂျိုတတိယရဲ့စိတ်နေသဘောထားကတိတ်ပြီးတော့မမောမြတ်ဘူးတဲ့ပါရမီဒါနမျိုးမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့
ဒီအနာရဝိတ္တိကြီးရဲ့စိတ်နေသဘောထားကြတော့သောတာပန်လည်းဖြစ်သွားပြီ။အဲ့ဒါမုံမြတ်သွားပြီ။ဇေရွန်ကျောင်းကြီးသူဆောက်လုပ်ပါတယ်တဲ့ပြီးပါပြီပါတော့မယ်။ဒါပဲလျှောက်တယ်နော်။အေးအခုလည်းပဲစိတ်သဘောထားတွေဘယ်လိုထားရမလဲ။ဆောက်ဆောက်တယ်ဆိုတာတိုးအတွက်ဆောက်တာမဟုတ်ဘူး။ပန်ရောစင်နဲ့ဆောက်တာမဟုတ်ဘူး။တို့အဖွားသတင်းလုံးနေထိုင်သွားတဲ့ကျောင်းကြီးတို့အနေနဲ့ပြန်လည်ပြီးတော့ပြင်ဆင်နေကိုတက်နိုင်တဲ့ဘက်ကလုပ်ပြီးလက်ရှိဆရာလေးတွေချမ်းချမ်းသာသာနင်းသုံးကြပါစေဒီเจ้าကြီးအရှိတည်တတ်ပါစေဆိုတော့မုံရတဲ့စိတ်နဲ့စိတ်ထားတွေထားဖို့လိုတယ်ပေါ့နော်ထားဖို့လိုတယ်ပေါ့သုတ်သိန်းလို့လုပ်တာဒါမုံရတယ်သူတို့ကောင်းလို့လုပ်တယ်ဆိုတာအကျိုးလိုချင်လို့လုပ်တယ်ဆိုလို့ရှိရင်တိတ်မမြတ်ဘူးလိုချင်တာတစ်ခုအပါနေအဲ့ဒါကြောင့်လုံးတဲ့လို့လုံးတယ်ဆိုတာပို့ပြီးတော့မောင်မြတ်တယ်ဒီလိုပြောတာနော်ဒါနကောင်းမှုကလည်းပဲအဆင့်ခွဲလိုက်တာဆင့်ဆိုတော့ပစ္စည်းတော်က quality ခွဲတာရှိတယ်ခွန်းသားဒါတော့အညာဒါအလားအလားစားတာအကောင်းဆုံးပဲကိုယ်တန်တာလည်း quality အကောင်းဆုံးဖြစ်အောင်လုပ်ဖို့ဆိုရင်မောင်မြတ်တဲ့စိတ်အလိုပဲပေါ့နော်အလိုအမှုကိုရဲ့ပုံမှန်ထားတဲ့မေတ္တာအဲ့ဒီမေတ္တာတရားနဲ့ပဲအမေရင်ရောင်နေတဲ့ကျောင်းကြီးတစ်ခုကပြန်လေသိလွင်လှပပြီးပိုးခိုင်မှခိုင်ခန့်တော့သူကထောက်ပြုပြလိုက်တယ်လို့သူပြောကြတာပေါ့နော်အဲ့ဒီလိုနည်းနဲ့လုပ်တယ်အေးကျောင်းဟောင်းကြီးပြင်အသက်ရှည်တယ်လို့ဆိုတဲ့အသက်ရှည်ခြင်းလို့လုပ်တာပဲဒါလည်းပဲတစ်ဖက်ကရှည်ခြင်းတာတစ်ခုပါနေရတာပေါ့နော်လုပ်တယ်လို့လုပ်တာအကောင်းဆုံးပဲပေါ့လုပ်တယ်လို့လုပ်တာပဲဘာမှဒီမေတ္တာလို့ခေါ်တယ်မေတ္တာဆိုတာဒီတပည့်သားရဲ့အကျိုးစီးပွားကိုဇူလာချင်းနေကောင်းတာကိုသဘောကျဟိတသာရပဲတပည့်သားရဲ့အချင်းနေကောင်းတွေကိုလိုလားတဲ့စိတ်ဓာတ်မေတ္တာပေါ့အဲ့ဒီမေတ္တာထားပြီးတဲ့အခါဘုရားအလောင်းတွေပါရမီဖြည့်တာရှိပါကရုဏာပါရမီမုဒိတာပါရမီတော့မရှိဘူးအရေးကြီးတာကမေတ္တာကအဓိကဖြစ်တယ်မေတ္တာပါရမီရှိတယ်အဲ့တော့မေတ္တာပါရမီကိုဗာနဲ့ပြန်ထိန်းတာတော့ဆိုဥပိ္ပခာပါရမီနဲ့ပြန်ထိန်းဥပိ္ပခာပါရမီဆိုတာမုံမြတ်တဲ့စိတ်ရှိကြောင်းကိုပေါ်ပြတယ်တစ်ဖက်သားပေါ်ကျိုးစီပွားကိုလိုလားတယ်ဆိုတဲ့မေတ္တာရဲ့နောက်ွယ်မှာဘာဖြစ်တတ်သေးလို့ကိုကအကျိုးသူ့ကောင်းကျိုးချမ်းသာရပါသေးဆိုပြီးတော့ပထမတော့မုံမြတ်တဲ့စိတ်နဲ့ကူညီလိုက်တယ်ကူညီပြီးတဲ့အခါမှာလူတွေကဘာဖြစ်တတ်တယ်ဆိုတော့ငါကဘယ်တော့မှကူညီထားတာသာပေါ်မှာကျေးဇူးမသိဘူးလို့ပါလို့ဖြစ်လာတတ်တယ်နော်ကျေးဇူးတင်ခံရတာလေးတော့ဖြစ်လာတတ်တယ်ဆိုတော့အဲ့ဒါကြောင့်ဥပိ္ပခာပါရမီဆိုတာ တုံ့ပြန်လာမဲ့ဟာတကူဘာမှမမျှော်လင့်ရဘူးတဲ့ဒါကြောင့်မေတ္တာယပုဗ္ဗအကာရီနောမေတ္တာနဲ့ကိုကလှုပ်ပြီးတယ်လှုပ်ပြီးတာဒီတိုင်းတာပဲထားဥပိ္ပခာယပစ္စုပ္ပကာရနာတိတန္တိတုံ့ပြန်လာမဲ့ကိုယ့်ဘောမှာတုံ့ပြန်ပြီးတော့ပြုတ်လာမဲ့ဟာတကူဘာမှမမျှော်လင့်နဲ့လို့ပြောတာအခုကိလူတွေအများစုကမျှော်လင့်နေတယ်အားလုံးပေးထားတယ်နော်ငါကူညီထားတယ်ကိုယ့်ဘောင်ကူညီစိတ်ဆိုးတယ်နော်ချို့များဆိုပစ္စည်းပြန်တောင်းတောင်းလာလို့ရှိတယ်ပြန်တောင်းလာလို့ရှိဟုတ်ဒါမျိုးမဖြစ်စေရအောင်ပေါ့အဲ့ဒါဥပိ္ပခပါလှုပ်သိမ့်လို့ကိုလှုပ်လိုက်တာအပြတ်ခိုက်ပေါ့နော်ဥပိ္ပခထားလိုက်ဥပိ္ပခဆိုတာအဲ့ဒါပြောအရက်ထဲမှာမတည့်လို့တရားနဲ့တရားမတည့်လို့မခေါ်မပြောနေတဲ့ဥပိ္ပခတကယ်ကတော့မုန်းတာပဲနော်မုန်းတာကိုဥပိ္ပခခေါ်နေကြတကယ်ကဥပိ္ပခဆိုဒီမှာဒီနေရာမှာဘုရားလောင်ပါရမီဖြည့်တယ်မေတ္တာပါရမီနဲ့ဥပိ္ပခပါရမီလို့ဆိုတာမေတ္တာရှိလို့မေတ္တာထားလို့တရားဝါဒီရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတယ်ဥပိ္ပခထားသည့်အတွက်ကြောင့်သူတို့စီကဒီကိုယ့်အပေါ်မှာကောင်းတဲ့တုံ့ပြန်မှုတွေကိုမျှော်လင့်ဘူးမကောင်းတဲ့တုံ့ပြန်မှုတွေလာလဲဟိုအပြစ်မတင်ဘူးနော်ဒီလိုရှိရမှာပေါ့အဲ့လိုဆိုလို့ဒါအဲဒါကြောင့်မို့လို့မုံမြတ်တဲ့စိတ်ဓာတ်ထားနိုင်မှုကအရေးကြီးတယ်ပေါ့အသက်ဆောက်တဲ့အကြောင်းဆိုတာကြတော့မိမိတို့ကိုယ်တိုင်ဆောက်လုပ်ပြီးဆိုတဲ့အခါမှာကျောင်းအဆောက်အဦဆိုဒီမှာဘာအတွက်လဲခဏတော့ကစားစရာလှူတာရှိတယ်ဘုဆရာလှူတာရှိတယ်မကြမ်းမမာရဲ့ဆေးဝါးဆိုတာလှူတာရှိတယ်အဲ့ဒါတွေကစားတယ်ဟာတခါလူထားရင်ဘယ်လောက်ခံသမင်းအသက်9ရက်လို့ဆိုပါဆိုနော်9ရက်ဆိုရင်နောက်ထပ်သူ့ရဲ့ထိန်းနိုင်စွာအာမရှိတော့ဘူးလို့ပြောတာပေါ့နော်တေတာပြောတာမဟုတ်ဘူးနော်သမင်းအသက်9ရက်ဆိုသမင်းစားပြီ9ရက်နေသေးတယ်လို့တော့သွားပြီးတော့မတွက်တယ်ဥပ္ပစာရထောင်ထဲမှာအဲ့လောက်မှမကားဘဲနဲ့နေပါနော်အဲ့ဒီမှာတေရာပြောတာမဟုတ်သူရဲ့ထိမ့်နိုင်နေစွာအလောက်ပဲရှိတယ်။ကျန်တာရဲ့ထိမ့်မှာပေါ့တေတော့အသေးသေးဘူးပေါ့။သမဲအသက်9ရက်။ဟောနောက်တစ်ခါအဝတ်တွေကြတဲ့အခါကျအဝတ်ဆိုတာဘုရင်ရှိဆုံးမှာ3လလောက်ပြန်ပို့ဝတ်နိုင်ဖို့ရမှာရှိပါဦး။အဲ့တော့အဝတ်တစ်ခါထူထားရင်3လလောက်ဆိုရင်ဟောင်းလန်းသွားနိုင်တယ်နော်။ရှိဆိုတာကြတော့အမြဲတမ်းလိုတာမဟုတ်ဘူးမကျမ်းမာမှလိုတာအဲဒါကြောင့်အမြဲတမ်းလိုရတဲ့ဟာဟုတ်အမြဲတမ်းအကျိုးပြုနေတဲ့အရာတစ်ခုကဘာလဲလို့ဆိုအဆောက်အဦပဲပေါ့အဆောက်အဦကအကျိုးပြုတာအဆောက်အဦကအကျိုးပြုတာအစာလိုလည်းအကျိုးပြုတယ်အဝတ်လိုလည်းအကျိုးပြုတယ်ဒါအစာလိုအကျိုးပြုတယ်ဆိုတာဘာစားကြမရှိလို့အဆောက်အဦထဲမှာဝင်ပိတ်ပြီးတော့အိတ်နေလို့ရှင်နော်အားလေးတော့ပြန်တက်လာမစားရသေးဘူးဘိုက်ဘလောက်စားနေနေဒီလေလုံးမိုးလုံးလေးနဲ့ချမ်းချမ်းသာသာအိတ်နေလို့ရှင်နော်အားလေးပြန်တက်လာတာဒါအဆောက်အဦကပေးတဲ့စွမ်းအားလေးဒါအာဟာရကပေးတဲ့အားမျိုးလည်းပဲအဆောက်အဦကပေးတယ်လို့ဒီလိုပြောတာနော်နောက်တစ်ခါအစင်းဆိုတာလည်းပဲအစင်းအရောင်အသွေးသားကိုသားကိုရေးစုပြေမှုဆိုတဲ့အဆောက်အဦထဲမှာနေလေဘူးလေဘူးတိုက်မခံရတဲ့အခါမှာအသားအရောင်ဟာဆုပ်ပြေးလာဒါလည်းအဆောက်အဦကဖြစ်ပေါ်စေနိုင်တယ်ကြာခုနောက်တစ်ခုလေဘူးတဲ့ထက်ရင်မျက်စိတွေချိန်ဆက်တယ်ဟောအဆောက်အဦထဲမှာနေတဲ့အခါမျက်စိချိန်ဆက်မှုမရှိဘူးဆိုတော့ဇာတ်နဲ့လူတွေလို့လူရလည်းရောက်တယ်အဆောက်အဦထဲဝင်နေတဲ့ဖြစ်ဒေယံအာနိယတွေလုံးနေကမ္မထတရားအထုတ်ဖို့ချမ်းသာတယ်ဟောဒုက္ခဆိုတာကိုလည်းဖြစ်ပေါ်စေအဲ့တော့ဒီအဆောက်အဦလူတာဟာတော်တော်များများပါတယ်ပေါ့ရသော်ဘုရားကတော့ပြောမစင် all in one ပေါ့နော်ခုကပြောနေတယ်အဆောက်အဦလူတစ်ခုထဲမှာဘာတွေပါအကုန်လုံးပါသွားတယ်အကုန်လုံးပါတယ် all in one အလုံးပါနေတဲ့အရာတစ်ခုဘာတွေပါလို့ဆိုခွန်အားတွေလဲအဆောက်အဦကစွမ်းဆောင်ပေးနိုင်တယ်ဥပနိတယတတ္တိနဲ့လေနောက်ဆုံးတရားသူတရားမြတ်ရတာတော့ဥပနိတယတတ္တိနဲ့အဆောက်အဦရဲ့စွမ်းဆောင်မှုကပါသေးတာပဲဥတုပိဘောဇနံပိတေတနာပိဆိုတာရှိတယ်လေဥပနိတယပစ္စည်းနဥပနိတယဆိုတာအားကြီးတဲ့အကြောင်းတရားကိုပြောတာ ตามันท่องกูพอพูดเลยเอออาก้องเนี่ยท่องกูรู้เยอะละเอริท่องกูเรียตัปปายะสุดเตระธนัตตายะตู้เนี่ยท่องกูก้องมีสุดเตียรุเตียยะยะโหด้วยญาติอาฤทธิ์ဖြစ်เสียเลยก็ฐานิกูณะลงเส้นเนี่ยจริงป่ะดุหลู่เนี่ยอหลู่หาดีโหท่องกูฤทธิ์ဖြစ်ป่ะล่ะโตสะตัปปะตโรหอติยอตระติอุปัตติยะนะสอบญาฮอดอุปัตตยะสระมีโกပြီးတော့နေเสียဟောအရေးအာဝတာအဲ့ဒီကြောင့်အလှူဟာအာလုံးပါဝင်တဲ့အလှူတစ်ခုဖြစ်ပါတယ်အာလုံးပါဝင်တယ်ဆိုတာခုနမျက်စိအစင်းတို့ခြံသာရာတို့အစင်းကိုယ်ရည်သားစုပြေတာတို့အင်အားတို့ဆိုတာတွေပေါ့လေအကုန်လုံးဒီထဲမှာပါတယ်လို့ဒီလိုဆိုတာပေါ့နော်အဲ့တော့ကျောင်းကအကျိုးပြုရတဲ့ပတ်သက်လာတော့မြတ်စွာဘုရားနေနဲ့ထင်စားဒုက္ခထင်စားဇာဟိတုံစားဝိပတိတုံအဓိကနှစ်ချက်ကိုအနုမောဒနာတရားမှာမြတ်စွာဘုရားကဟောတာလေအနုမောဒနာတရားမှာနေနဲ့ထင်စားဒုက္ခထင်စားဇာဟိတုံစားဝိပတိတုံနေနဲ့ထဆိုတာဘေးရအန္တရာယ်ဘေးရန်အန္တရာယ်ဆိုတာယာတိဥဒ္ဓဆိုရက်ဘေးရန်အန္တရာယ်ဒီအကောင်းမလောင်အန္တရာယ်ပြုမဲ့အကောင်းမလောင်ဆိုတာတွေရဲ့ဘေးရန်အန္တရာယ်အဲ့ဒီဘေးရန်အန္တရာယ်တွေကနေလုံလုံချုံချုံပုန်းခိုနေဖို့ရအတွက်ဆောက်ဦးကထောက်ဖို့ဖြစ်တယ်ဟုတ်တာပေါ့ချင်းကရင်လည်းကြောင်းနေဝင်နေအပြမာလောက်တော့အကန့်ခံရပေါ့နော်လုံညံနေအပြင်းမသိအေးနေတယ်ဆောက်ဦးထဲဝင်တယ်နေနေထူးထူးရှိအပြင်းမသိပူးနေတယ်ဆောက်ဦးထဲဝင်ရင်အေးချမ်းတယ်ဟောဒါတွေကအပြင်းမနေရင်ဖြစ်ပေါ်လာနိုင်တဲ့ဆင်းရဲဒုက္ခရဲ့အကြောင်းတရားတွေပုံခုလို့ရတယ်လို့ဆိုတာဒါကိုပြောရလေနတ်ထဆိုတာနော်အဲ့တို့ဆောက်လို့လူတန်းတဲ့အကြောင်းကဘုရားမြတ်စွာရဲ့သာသနာမှာတရားဓမ္မတွေကိုသင်ယူနေရတဲ့ဆရာလေးတွေကိုအပူအေးစားတဲ့ဓာတ်တွေကပုန်းခိုဖို့ကုရုဘေးရန်တွေကပုန်းခိုဖို့အတွက်ထောက်ကူတွေဖြစ်နေတယ်လို့စိတ်ထဲကညှော့သွေးပြီးဝမ်းသာရမှာနော်ဒီကြိုးတွေပြုတ်နေတာနောက်တစ်ခုကဇာယိတုံစဒုက္ခထင်ဒုက္ခထံဇာယိတုံဝိပတိတုံဇာယိတုံစသမထကျင့်စဉ်တစ်ခုကျင့်တာပဲဖြစ်စေဝိပဿနာဝိပဿနာတရားပွားများအထောက်အကူပဲဖြစ်စေ။တမာတိလုပ်ငန်းလုပ်တာပဲဖြစ်စေ၊ပညာလုပ်ငန်းလုပ်တာပဲဖြစ်စေ။ဒုက္ခထာလေ။လွယ်တယ်ချမ်းသာတယ်။နော်လွယ်ကူတယ်ချမ်းသာတယ်ဆိုရင်လွယ်ကူဖို့ချမ်းသာဖို့ကြောင်းနဲ့ဝင်ပြီးတော့တရားထိုင်ရရင်မိုးရွာလာလဲထပြေးเสียမလို့နော်။တစ္ဆောတစ်ခုအနေနဲ့လည်းမရှိဘူး။ဒါကြောင့်မို့ဒုက္ခထာဒါရင်မကဘူးအကြောင်းနဲ့မှဝင်ပြီးတော့စာပေကျက်မှတ်တယ်မြတ်စွာဘုရားတရားတွေနားတယ်ဒါတွေကလည်းပဲဒုက္ခထဒါတွေအတွက်လည်းချမ်းသာပြင်မာနေရတဲ့အများကြီးချမ်းသာအဲ့ဒီချမ်းသာမှုတွေကိုလည်းဒုစောက်လူတိုင်းနဲ့အကြောင်းကအကျိုးပြုနေပါလားလို့စိတ်ထဲမှာဝမ်းသာနော်တိမ်မောင်းဘလောက်ပဲကုန်းကုန်ရတဲ့အကျိုးကဒါပဲပေါ့နော်အဲ့တော့ကိုကလူတန်းထားတဲ့ဆောက်ဦးရဲ့ဒီတံပိုးဟာဘာလဲလို့ဆိုရင်လူကိုအကျိုးပြုတဲ့နေရာမှာဘလောက်အတိုင်းသာဒီအကျိုးပြုကြလဲ။နောက်နှစ်ပေါင်းဘလောက်ရှိအောင်အကျိုးပြုနိုင်တယ်ဒါအရေးကြီးတာပေါ့နော်။ခုနကတော့ဆွမ်းလို့သင်္ကန်းလို့ဆေးလို့အကျိုးပြုမှုကအမတန်မှတူတောင်းတယ်။ကျောင်းကအကျိုးပြုတာကြတော့အနှစ်50လည်းဟုတ်တယ်အနှစ်100လည်းဟုတ်တယ်။ဆောက်ဦးတစ်ခုဆိုတာနော်ကြာရှိစွာအကျိုးပြုကြာရှိစွာအကျိုးပြုအဲ့ဒါကြောင့်ကြာရှိစွာအကျိုးပြုလို့ဒီရှုထောင့်ကရှိပြီးတော့မြတ်စွာဘုရားကဝိဟာရဒါနံတန်ခတ်တအက္ခံဗုဒ္ဓေနာဝန္တိတ္တဒါနတွေထဲမှာအာမိသဒါနတွေထဲမှာဆိုရင်ဒီအစာဝုဌာနအကောင်းဆုံးလို့ဒီလိုပြောတာနော်ကြာရှိသတိထားလို့ရအမြဲတမ်းကုသိုလ်ကောင်းမှုတိုးတက်နေတယ်ဆိုရက်အာရမရောပါဝနာရောပါယေသနာတေတုကပပေသဥဒ္ဓပါတိသယေတရန်တိဥပတ္တယံဆိုရက် အဲ့ဒီဝဏရောပတော့မှလည်းမြတ်စွာဘုရားဒီအစာဟုလို့ထည့်ပြောထားတာနော်တေတံဓိဝါစာရဒေါသသရပုံညာပဝတတိမေယောညာယောကုသိုလ်တွေတိုးတယ်လို့ဆိုတာနေ့တတိယရင်ကုသိုလ်တိုးတယ်ညတတိယရင်ညအခါမှာကုသိုလ်တတိယရင်တော့တိုးမှာမဟုတ်ဘူးမေတ္တာတော့အဲ့ဒီပဲကုသိုလ်ဖြစ်ပါမေ့နေလည်းပဲမှကုသိုလ်ဖြစ်နော်တိုးတယ်ဆိုတာတိုးအောင်လုံးမတိုးတာတို့အောင်လုံးလို့ရတာဆိုလို့ပေါ့နော်ဒီတိုင်းနေလို့ကတော့ကုသိုလ်မဖြစ်ဘူးဒါကြောင့်မလို့ကိုလူထားတဲ့အလူတနေ့အနည်းဆုံးတစ်ချိန်နှစ်ချိန်သုံးလေးချိန်တော့ပြန်ပြီးတော့တတိယပြီးဝန္တာချင်းမှုဆိုတာဖြစ်ရတယ်ဖြစ်တိုင်းဖြစ်တိုင်းကုသိုလ်ကတိုးပါပဲအဲ့တော့ဘယ်လုံးပဲဖြစ်ဖြစ်ကိုယ့်ကိုစဉ်းစားကြည့်လေပတ်စံကိုငွေတွေကိုမိကတိတာနဲ့ထည့်ပြီးတော့ထားပါလားသိန်းတရာထဲ့တာသိန်းတရာပဲနေမှာပဲတလားဖွင့်ကြည့်လဲသိန်းတရာပဲနောက်လားဖွင့်ကြည့်လဲသိန်းတရာပဲဗန်ထားရင်တော့တိုးမှာပေါ့ဒီကတက်တာလည်းထားရင်ပဲတိုးမယ်အဲ့ဒါလို့ပဲပေါ့ဒီကုသိုလ်ကောင်းမှုကလည်းတစ်ခါလုပ်ပြီးတတိမရပဲနေမေ့ထားရင်တော့မတိုးဘူးနော်အဲ့ဒါကိုတတိယပြီးဝန်တာနေမှာကုသိုလ်ကတိုးတယ်လို့ဒီလိုမှတ်သားရအောင်အဲ့လိုမဟုတ်ဘဲနဲ့ယေတံတေတံဓိဝါစရဒောသတရာပုံညာပဝတတိနေရောညာပါအမြဲတမ်းကုသိုလ်တွေတိုးနေတယ်ဆိုတော့အိတ်နေရင်လည်းတိုးနေတာလားနော်မိလျော်ပြီးတော့ပျော်ပါနေရင်လည်းတိုးနေတာလားလို့ဒီအိဗယ်ပြီမဟုတ်ဘူးလေနော်ဒီအိဗယ်မဟုတ်ဘူးနေတတိယရင်နေတိုးမယ်ညာတတိယညာတိုးမယ်တတိယတဲ့အခါဝန္တာမှုကြောင့်ကုသိုလ်တွေတိုးမယ်အေးအဲ့ဒါလို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဒီတရားတော်တွေနာယူမှတ်သားပြီးတော့တို့တွေလောက်ကိုင်းဟာအမြဲတမ်းကောင်းမြတ်တဲ့တာဝန်တစ်ခုတို့တွေထားဆောင်ရမယ်တို့ရဲ့ဆွေမျိုးတွေကအဖွားပေါ့နော်ဘေးဘတ်တော်ဆက်တဲ့ဇာတိတော်ကမှကိုယ်တိုင်တည်းသုံးပြီးတော့ပရိယတ်တိပฏิပတ်တိအလုပ်တွေအထုပ်သွားတဲ့ဒီကျောင်းဆောင်တည်ကြည့်ဦးပြန်လေးရှင်းတန်းကြန့်ခိုင်တော့အောင်ပြုပြင်ပေးရတခါကကြည့်မယ်ဆိုရင်ဆရာကြီးရဲ့ဂုဏ်တွေကိုတို့ပူဇော်ပြီးသားဖြစ်သွားပြီ။နော်။ပူဇော်ပြီးသားဖြစ်သွားပြီ။တပည့်ကလည်းလက်ရှိသတင်းသုံးနေတဲ့သီလရှင်ဆရာတွေတဏ္ဍာမရှိတဲ့သီလသမာဓိပညာတွေကိုပူဇော်ပြီးဖြစ်သွားပြီ။ဝန္တာဆရာကြီးပဲနော်။အသက်ဆောင်တဲ့ပရိယတိသာသနာပฏิပတ်တိသာသနာအတွက်အထောက်အကူတွေတို့တတ်နိုင်နေရပေးခဲ့ရပါပြီ။ကုသိုလ်ကောင်းမှုတွေတို့အားထုတ်ရပြီးတို့စိတ်ထဲမှာဝမ်းသာကြည်နူးတဲ့စိတ်တွေစင်စဲမပြတ်ဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း